ဦးဆိုင်လေးတို့ရှမ်းတိုင်းရင်းသားဖွဲ့တွေရဲ့ဘန်ကောက်ကဆွေးနွေးပွဲပြီးသွားပြီလို့ကျွန်တော်တို့ကြားရလေအဲ့ဒီမှာလည်းဒီပူးပေါင်းဆောင်ရွက်မဲ့အကြောင်းတွေပါညင်ညာချက်တွေထွက်လာတယ်ကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဆွေးနွေးပွဲအခြေအနေကဘယ်လိုရှိလဲခင်ဗျကောင်းလားခင်ဗျ
ဆွေးနွေးပွဲအခြေအနေကတော့ကောင်းတယ်လို့ပဲပြောရမှာပေါ့နော်ကျွန်တော်ဆွေးနွေးတာနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကပါတီချင်းချင်းဒီညှိနှိုင်းဆောင်ရွက်ဖို့နောက်တစ်ပိုင်းကျတော့တောင်ပိုင်းမြောက်ပိုင်း SSA အနေနဲ့ညှိနှိုင်းဆောင်ရွက်ဖို့ပေါ့နော်ပါတီပိုင်းဆိုင်ရာပြောမယ်ဆိုလို့ရှိရင်တော့နောက်ထပ်ဆွေးနွေးညှိနှိုင်းဖို့အများကြီးလိုဦးမှာပါကျားဖြူဘက်ကကျတော့သူကရှမ်းပြည်နယ်ဆိုတာဖြည်ရေးအတွက်ကိုပူပေါင်းဆောင်ရွက်ရအောင်ပေါ့ဒါကိုပဲသူတို့ကဥတည်တယ်ကျွန်တော်ဘက်ကကျတော့ဖွဲ့စည်းပုံခြေခံဥပဒေမပြင်ဘဲနဲ့နောက်ငင်းငယ်လက်မှတ်မထိုးသေးဘဲနဲ့စီဒီရွေးကောက်ပကိစ္စကိုတိတ်ပြီးမစဉ်းစားခြင်းဘူးအဲ့နေရာလေးမှာနည်းနည်းလေးပြီးသွားတာကွဲတာပေါ့နော
်ဟုတ်ကဲ့ဆိုလိုတာကတော့ SNDP ဘက်ကကြားတဲ့ခါကျတော့ပြည်နယ်အရေးကိုပို့ပြီးဦးစားပေးလှုပ်ချင်တဲ့ဆန္ဒပေါ့ဦးဆိုင်လေးတို့ကျတော့တနင်္ဂနွေလုံးနဲ့ခြုံတဲ့နိုင်ငံရေးကိုပို့ပြီးလှုပ်ချင်တဲ့ဆန္ဒပေါ့အဲ့လိုမျိုးပေါ့
အဲ့လိုမျိုးဖြစ်နေပါလေခင်ဗျာ
ဟုတ်ကဲ့ဆိုတော့လက်တလို့ဒီရှမ်းပြည်ဘက်မှာတိုက်ပွဲတွေပြန်ဖြစ်သွားတဲ့ကိစ္စမျိုးတွေနဲ့ပတ်သက်လို့ရောဘာတွေဆွေးနွေးဖြစ်သေးလဲ
အဲ့ဒီကိစ္စကျွန်တော်ဆွေးနွေးတယ်မနေ့ကပဲသမ္မတကြီးဦးသိန်းစိန်ကြီးလိမ့်မှုပြီးတော့ကျွန်တော်စာပို့ထားပါတယ်တိကျတိုက်ခိုက်မှုတွေအများဆုံးရပ်တန့်ဖို့တကယ်လို့ဒီပုံစံမျိုးသာဆက်ဖြစ်မယ်ဆိုလို့ရှိရင် SSA ကိုနိုင်ကငင်းငိုင်းလက်မှတ်ရေးထိုးထားပြီးတာဖြစ်တယ်အဲ့တော့ငင်းငိုင်းစာချုပ်ငင်းငိုင်းကတိကဝတ်ကိုဖောက်ပြကြတယ်ပေါ့အဲ့လိုအနေအထားမျိုးကနေအများဆုံးရပ်တန့်ပြီးဖို့ဆိုပြီးတော့မှကျွန်တော်သမိုင်းဦးသိန်းစိန်စီကိုစာရေးထားတယ်အဲ့ဒီစာမှာ SSA နိုင်ကဘူဘီယာဘူဂျိုကြီးစုတဲ့နောက်ဦးခွန်ထွန်းဦးဦးဆိုင်အပေါင်းနောက်ဦးကိုင်ဖတ်စာရှိတဲ့အောင်းဆောင်တွေအားလုံးလက်မှတ်ရေးထိုးပြီးမှတောင်းဆိုထားပါတယ်အားကျော်ရစ်အပါဝင်ပေါ့နော
်ဦးဆိုင်လေးတို့ဆွေးနွေးပွဲအပြီးစုပေါင်းပြီးတော့ဓာတ်ပုံရိုက်တာတဲ့တဲမှာလေဝန်ကြီးဦးအောင်မင်းတို့ဘာလို့လဲတွေ့လိုက်ရတယ်ဦးအောင်မင်းတို့ရောဖိတ်ထားလားဆွေးနွေးပွဲမှာ
ဦးအောင်မင်းလာတဲ့အကြောင်းရင်းကဦးဆိုင်အပေါင်းဒီဘက်ကိုလာရင်သူကအခုတင်နေရှိမှဆိုလို့အဲကြောင့်မို့ဦးအောင်မင်းကိုယ်တိုင်က GNU နဲ့တွေ့ကြရှိတဲ့ဆက်ကြတော့လမ်းကြုံနေသူ့ဘာခေါ်လာပေးတယ်ဆွေးနွေးပွဲမှာတော့သူဝင်မပါဘူးအခွင့်လေးမှလာပြီးမိတ်ဆက်စကားပြောတယ်ပိတ်မှကျတော့လာပြီး GNU ကဘူဂျိုကြီးမူလူရှိဖို့နဲ့အတူပေါ့နော်ဆက်နောက်ဝင်လာပြီးတော့မှငင်းချိုင်းကိစ္စနဲ့ပတ်သက်ပြီး GNU ရဲ့ဆောင်ရွက်ချက် GNU ရဲ့ခိုင်ချက်အဲ့ဒါလေးလည်းရှင်းပြတယ်ဒါလောက်ပါပဲ
ဦးဆိုင်လေးတို့ပြည်တွင်းနိုင်ငံရေးပါတီတွေရောလက်နက်ကိုက်တော်လိုင်းအင်အားစုတွေရောစုပေါင်းပြီးတော့အဓိကဆောင်ရွက်မဲ့လုပ်ငန်းစဉ်ကအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုဥတည်ပြီးသွားမှာလားငင်းငယ်ကိစ္စကိုဥတည်ပြီးသွားမှာလား
အဲအဓိကတော့ငင်းငယ်ရေးလက်မှတ်ရေးထိုးဖို့ကိစ္စပေါ့နော်အဲ့ဒါကိုဥတည်တယ်ဒါပေမဲ့ငင်းငယ်ရေးကိုငင်းငယ်ရေးလက်မှတ်ထိုးတာမျိုးကတော့ကျွန်တော်မလိုလားဘူးနှစ်ဦးနှစ်ဖက်မှာအာမခံချက်ရှိဖို့အဓိကကြားတယ်ပေါ့နော်အဲ့တော့အစိုးရစီကနေဘယ်လိုအာမခံချက်မျိုးရမှာကျွန်တော်လက်မှတ်ထိုးတဲ့လဲဆိုတော့ဥစ္စာကိုအဓိကထားပြီးဆင်းနေပါလိမ့်မယ်အမှရေးထိုးပြီးတဲ့နောက်မှာမှဒီ political dialogue လာမှာပေါ့အဲ dialogue စပြီဆိုတဲ့ခါကျမှဒီဥပဒေပြင်ဆင်ရေးတွေပါပါလာမှာပေါ့နော
်ဟုတ်ကဲ့နိုင်ငံရေးဆွေးနွေးပွဲဆိုတာလဲဦးဆိုင်လေးတို့ပါတီအပါဝင်ပေါ့နော်ထိတ်တန်းပါတီတွေကတောက်လျှောက်တောင်းဆိုခဲ့တာကျွန်တော်တွေ့ရပါတယ်အဲ့လို့ဆိုတော့အခုဒီလက်တလော့နိုင်ငံရေးမှာတော့ရွေးကောက်ပွဲကိုဦးတည်ပြီးတော့သွားတဲ့ပုံစံမျိုးပို့ပြီးတွေ့နေရတာပေါ့နော်အဲ့တော့ဦးဆိုင်လေးတို့အနေနဲ့ဆိုလို့ရှိရင်ဒီမြန်မာနိုင်ငံရေးအကြက်တဲရဲ့ထွက်ပေါက်ကရွေးကောက်ပွဲနဲ့ထွက်နိုင်မလားသို့မဟုတ်လဲဒီတွေးဆွန်ဆွေးနွေးပွဲနဲ့မှာထွက်နိုင်မလားဘယ်လိုယူဆတာလဲခင်ဗျာ
ကျွန်တော်ငကူကလည်းလှတ်တော်ပြင်ပနေရက်တည်တဲ့ဖွဲ့စည်းဖြစ်တဲ့အခါကျတော့တွေးဆွန်ဆွေးနွေးရတာနဲ့အဓိကပေါ့နော်အဲ့ဒါကိုပဲကျွန်တော်ဇောင်းပေးယူလုပ်ပါတယ်ဒါပေမဲ့ကြားစီကတော့အများဆုံးလက်မှတ်ထိုးပါလက်မှတ်မထိုးရင်ခေမရှိတော့ဘူးဘာညာအဲ့လိုမျိုးလေးတော့ထွန့်တက်တာပေါ့နော်ဒါပေမဲ့နောက်ဆုံးသုံးချက်ချက်ကတော့အလုံးရဲ့သဘောတူညီချက်ရတော့တွေးဆွန်ဆွေးနွေးယူပဲဇောင်းပေးဖို့ကိုသဘောထားကြပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဦးဆိုင်လေးဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးဆိုင်လေးအခုလိုပြောပြတာ